This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆေးရနာရှင်ပြည်သူအနေဖြင့်ကိုယ်ပိုင်ကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်မင်္ဂလာနံနက်ခင်းပါရှင်ဒီကနေ့မေလ30ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်ကိုຫນွေဦးမိုးမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာခုချိန်အားစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။တနင်္ဂနွေလွတ်မြောက်ရေး KIA နဲ့ဆက်လက်ပူးပေါင်းတိုက်ပွဲဝင်သွားမှာဖြစ်ပြီးလူထုအားလုံးမလွတ်မြောက်တဲ့လွတ်မြောက်မှုကခဏပဲဖြစ်လိမ့်မယ်လို့ TNL ပြောကြားဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့နေပြည်တော်ပြဿနာများကြောင့်မြေပြင်တပ်ဖွဲ့ဝင်များမှမကြာခဏထိတွေ့ပဋိပက္ခများရှိနေတော့လဲမြန်မာတနင်္ဂနွေလွတ်မြောက်ရေးအတွက် KIA နဲ့ဆက်လက်ပူးပေါင်းတိုက်ပွဲဝင်သွားမယ်လို့မေလ28ရက်နေ့က TNL တွဲဖက်အထွေထွေအထွေရေးမှူးဘုံမူကြီးတားပန်လာနဲ့သတင်းမီဒီယာများတွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်မဟာမိတ် KIO နဲ့ကျွန်တော်တို့တောက်လျှောက်ဖြည့်ရှင်းမှုတွေရှိပါတယ်ပုံမှန်တွဲဆုံမှုတွေလည်းရှိတယ်ပြီးတော့အခြေခံထားတဲ့မဟာမိတ်စာချုပ်တွေလည်း၃ခုလောက်ရှိပါတယ်အဲ့ဒီမှာတော်တော်လေးပြည့်စုံလာပါတယ်ဒါက2023မေလလောက်ထိရှိခဲ့တာပေါ့နော်2024 2025မှာဖြစ်ပေါ်ခဲ့တဲ့ဒီပုတ်တိုက်မှုတွေအပေါ်မှာဘယ်လိုမျိုးဆက်လက်ပြီးမှလက်တွဲမလဲဘယ်လိုဆက်လက်ပြီးမှတနိုင်ငံလုံးတော်လန့်ရေးတွေကိုပူးပေါင်းဆောင်ရွက်မလဲဆိုတဲ့ဟာမှာကျွန်တော်တို့အများကြီးပူးပေါင်းဆောင်ရွက်ရမယ်ကျွန်တော်တို့ဒေတာတစ်ခုတည်းပဲလွတ်မြောက်နေလို့မရဘူးမဟာမိတ်ဒေတာလည်းလွတ်မြောက်ဖို့လိုတယ်ထုံဒီတူစွာပဲတနိုင်ငံလုံးမှာရှိတဲ့လူမှုတွေရဲ့လွတ်မြောက်မှုလိုအပ်ပါတယ်အဲ့ဒါမှတာလဲကျွန်တော်တို့တွေရဲ့လွတ်မြောက်မှုအမခံချက်ရှိမှာဖြစ်ပါတယ်မဟုတ်ဘူးဆိုရင်တော့ကျွန်တော်တို့တွေရတဲ့လွတ်မြောက်မှုဒီခဏတာပဲဖြစ်ပါလိမ့်မယ်ဟုပြောဆိုခဲ့ပါတယ် KIO နဲ့ TNL တို့ကြာပုတ်တိုက်မှုဖြစ်ပွားလာရခြင်းမှာအာဏာသိမ်းမှုဤအဆက်ဆက်ကြောင့်နိုင်ငံရေးယဉ်ကျေးမှုပြတ်သုံးခြင်းနဲ့ပျောက်ဆုံးသွားခြင်းတို့ကြောင့်ဖြစ်ပွားလာရခြင်းဖြစ်ပြီး KIO နဲ့ TNL ဒေသများလွတ်မြောက်မှုမှသည်တနိုင်ငံလုံးလွတ်မြောက်ရေးအတွက်မိကဲသို့ပူးပေါင်းဆောင်ရွက်ကြမည်ကိုလည်းဆွေးနွေးအပြေရှာနေကြကြောင်းဘုံမူကြီးတားပန်လာကထပ်လောင်းပြောကြားခဲ့ပါတယ်ခင်ဗျာတောင်တာမြို့ပေါ်ကစစ်ကောင်စီထောက်တိုင်အုပ်ချုပ်ရေးမှူးရုံးဌာနတွေကိုဝင်ရောက်စီးနှင်းခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မန္တလေးတိုင်းမြင်းချံခရိုင်တောင်တာမြို့ပေါ်ကမေစရင်ရုံးအခွန်အိုးစီးဌာနအမှတ်2အုပ်ချုပ်ရေးမှူးအိမ်နဲ့မင်္ဂလာဦးဂိတ်ဝန်ထမ်းအင်အားတို့ကိုဝင်ရောက်စီးနှင်းခဲ့ကြတယ်လို့လူထုလှုပ်ရှားမှုကော်မတီတောင်တာကထုတ်ပြန်ထားပါဗျ။မေလ28ရက်နေ့မှာတောင်တာမေစရင်ရုံးအခွန်အိုးစီးဌာနအမှတ်2အုပ်ချုပ်ရေးမှူးအိမ်တို့ကိုဝင်ရောက်စီးနှင်းခဲ့တာဖြစ်ပြီးမေလ29ရက်နေ့မှာမင်္ဂလာဦးဂိတ်ဝန်ထမ်းအင်အားတို့ကိုဝင်ရောက်စီးနှင်းခဲ့တာဖြစ်တယ်လို့ဆိုပါမင်္ဂလာဦးဂိတ်ကိုစီးနှင်းမှုအတွင်ဝန်ထမ်းအင်အားရှိစစ်ကောင်စီထောက်တိုင်အချုပ်ကိုဖမ်းဆီးထိန်းသိမ်းခဲ့ရာတောင်တာမြို့ပေါ်ကနန်း CDM ဝန်ထမ်းနေကြာလုံခြုံမှုကင်းမဲ့နေကြကရှောင်တိမ်မှုတွေရှိနေတယ်လို့သိရပါဗျ။စစ်ကောင်စီရဲ့နေပြည်တော်အရိယာကျင်းပြောင်းလာတာနဲ့အမျှနန်း CDM များဟာတုံ့လောက်ခြောက်ခြားမှုများဖြင့်စစ်ရဲ့အသွင်တံတန်းကိုစတင်ခန်းဆားနေကြရတယ်လို့စစ်ကောင်စီကလည်းလေကြောင်းကနေပုံကျဲတက်ခတ်မှုများကိုပုံပုံလုံဆောင်လာခဲ့တယ်လို့ဆိုပါတယ်။စစ်အာဏာရှင်စနစ်အပြစ်ဖြတ်ချိန်မုံကြီးအထွတ်ပြည်သူလူထုအနေနဲ့စစ်တွင်းကာလတစ်ခုကိုမဖြစ်မနေဖြတ်တန်းကြရမှာဖြစ်တာကြောင့်အသက်အရွယ်ကင်းစေရေးအတွက်ဘုံခုချင်းများကိုစနစ်တကျတူးဖော်ထားကြဖို့တိုက်တွန်းထားပါတယ်ခင်ဗျာလုံခင်းမစစ်ကောင်စီစစ်ကြောင်းဖားကန့်ကိုဥတီနေပြီးကြားဖြတ်တက်ခတ်ခံရပါကလုံခင်းကိုဘုံကျဲမယ်လို့ချိန်ချောက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်လုံခင်းကိုရောက်ရှိလာတဲ့စစ်ကောင်စီစစ်ကြောင်းကဖားကန့်ကိုဥတီနေပြီး၎င်းတို့ကို KIA PDF တွေကကြားဖြတ်တက်ခတ်ခဲ့ပါကလောကေဒေတာကိုပုံကျဲမယ်လို့ရပ်ပြီးရပ်ဖတွေကိုခေါ်ယူပြောဆိုချိန်ချောက်ခဲ့တယ်လို့သိရပါတယ်။ကာမိုင်းလုံခင်ဖားကတ်လန်အတိုင်းအင်ပယ်လာ23ရဲ့နေ့ကစစ်ကောင်စီတပ်ပြည်သူစစ်နယ် SNA ပူပေါင်းတပ် AR 600ခန့်ဖြင့်စစ်ကြောင်းထိုးလာရာမေလ29ရက်နေ့မှာလုံခင်ရဲချက်စက်ရုံကိုရောက်ရှိလာတာဖြစ်တယ်လို့သိရပါတယ်။၎င်းစစ်ကြောင်းဟာလန်တရှောက် KIA PDF ပူပေါင်းတပ်တွေရဲ့အချိန်ချင်းကြားဖြတ်တက်ခတ်ခြင်းကိုခံခဲ့ရပြီးအင်အား100ဝန်းကျင်ဖြစ်တာလုံခင်ကိုရောက်ရှိလာတာဖြစ်တယ်လို့သိရပါတယ်။မေလ29ရက်နေ့မှာတော့လုံခင်မှာရှိနေတဲ့တပ်တွေနဲ့ပူးပေါင်းကဖားကတ်ဘက်ကိုစစ်ကြောင်းထိုးထွက်ခွာသွားတာဖြစ်ပြီးဒေသခံအချို့ကိုလူသားတိုင်းလှုပ်ထားသလိုတိုက်ခိုက်ခံရပါကဘုံကျဲမယ်လို့ချင်းချောက်သွားခဲ့တာလို့သိရပါတယ်ခင်ဗျာ။လုံခင်မှာရှိနေစဉ်မေလ28ရက်နေ့ကလည်း KIA PDF တပ်တွေကတိုက်ခိုက်ခဲ့တာကြောင့်ထိခိုက်ဒေဆုံးမှုတွေရှိခဲ့သေးတယ်လို့ဒေသခံတွေကပြောပြပါတယ်ခင်ဗျာ။မင်းလာမြို့နယ်မှာစစ်ကောင်စီစစ်ကြောင်းနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးမကွေးတိုင်းပကဖအထူးလှုပ်ရှားရေးတပ်မှရဲဘော်တို့ကြာဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မကွေးတိုင်းမင်းလာမြို့နယ်ရွာတာယာကျေးရွာနီးစစ်ကောင်စီစစ်ကြောင်းနဲ့ထိတွေ့မှုဖြစ်ပွားခဲ့ပြီး United States of Burma Army USBA မကွေးတိုင်းပကဖအထူးလှုပ်ရှားရေးတပ်မှရဲဘော်တို့ကြာဆုံးခဲ့တယ်လို့သိရပါတယ်။မေလ25ရက်နေ့ညနေပိုင်းကထိတွေ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးမကွေးတိုင်းပကဖအထူးလှုပ်ရှားရေးတပ်မှရဲဘော်လှိုင်ပွားဆိုသူဟာမြင့်မြတ်စွာအသက်ပေးလူခဲ့ရတယ်လို့ဆိုပါတယ်။အဆိုပါစစ်ကြောင်းဟာကပ္ပစ2ကပ္ပစ30နဲ့လင်းကယ်ရဲစခန်းမှာထုံထုံအင်အား80ဝန်းကျင်ခန့်ဖြင့်မေလ20ရက်နေ့ကအထက်မင်းလာမြို့နယ်လင်းကယ်တိုက်နယ်အတွင်းကိုဒရုန်းများလက်နက်ကြီးများဖြင့်လက်ဦးမှုရယူကာဝင်ရောက်ပစ်ခတ်ခဲ့တာဖြစ်တယ်လို့သိရပါတယ်။၎င်းစစ်ကြောင်းကိုအိုင်ယွန်ဆိုင်နေရာယူလှုပ်ရှားနေချိန်23ရက်နေ့မနက်အစောပိုင်းမှာကပ္ပစ12ကအင်အား50ဝန်းကျင်ရှိတဲ့စစ်ကောင်စီစစ်ကြောင်းဟာတရက်မြို့နယ်ထီယိုကျေးရွာကိုကားများဖြင့်ဝင်ရောက်လာပြီးထုံမတ်စင်မင်းတို့အရှိမြောက်ချမ်းကကျေးရွာများကိုအလင်းငိုက်ဖမ်းကနှစ်ဖက်ပိတ်ဆို့စစ်ကြောင်းထိုးဝင်ရောက်လာခဲ့တာလို့ဆိုပါတယ်။၎င်းစစ်ကြောင်းဟာပြည်သူများရဲ့ရိတ်ခါများကိုခိုးယူချက်ပြုတ်စားတောက်နေပြီးကျွဲချံရွာစာတင်ကျောင်းမှာညအိတ်စခန်းချနေစဉ်မေလ23ရက်နေ့ညနေပိုင်းမှာမကွေးတိုင်းပကဖအထူးလှုပ်ရှားရေးတပ်ကနှစ်ကြိမ်တိုင်ပျောက်ကြားဝင်ရောက်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခတ်မှုအတွင်းစစ်ကောင်စီစစ်ကြောင်းဘက်ကထိခိုက်ဒေဆုံးမှုရှိနေပြီးအထူးကြကိုတော့မသိရသေးဘူးလို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ခင်ဗျာ။အနောက်မြောက်တိုင်းစစ်ဌာနချုပ်မှာစစ်မှုထမ်းတပ်သားနှစ်ဦးလက်နက်နဲ့တကွအလင်းဝင်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။စကိုင်းတိုင်းမုံရွာမြို့အခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်ကစစ်မှုထမ်းတပ်သားနှစ်ဦးလက်နက်နဲ့တကွအလင်းဝင်ခဲ့တယ်လို့ဒို့အရေးချန်နယ်ကဖော်ပြထားပါတယ်။မေလ29ရက်နေ့ကစစ်မှုထမ်းတပ်သားနှစ်ဦးဟာဒို့အရေးချန်နယ်အတွင်းရေးမှူးမရွှေကျူးထံဆက်သွယ်ခဲ့ပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေထံကိုအလင်းဝင်ခြင်းနဲ့လို့ဆက်သွယ်လာတာကြောင့်ချိတ်ဆက်ပေးခဲ့တယ်လို့ဆိုပါတယ်။အလင်းဝင်လာတဲ့စစ်သားနှစ်ဦးဟာ MA1 တနက်2လက်36ကွင်းဘုံ2လုံးနေပိုင်း2လုံး 5.56G 200တောင်းတို့ကိုပါတဘာတဲ့ယူဆောင်လာခဲ့ပြီး၎င်းတို့ကိုလက်ခံပေးခဲ့တဲ့ပကပအဖွဲ့နဲ့အတူစစ်ကောင်စီကိုတော်လှန်သွားမယ်လို့ကတိပြုထားပါတယ်။အလင်းဝင်လာသူတွေဟာစစ်ကောင်စီကပေါ်တာဆွဲဖမ်းဆီးခြင်းကိုခံခဲ့ရကစစ်မှုထမ်းတင်တဲ့အပတ်စဉ်ရှစ်မှာတက်ရောက်ခဲ့ရတာဖြစ်ပြီးစစ်မှုထမ်းရတာ9လဝန်းကျင်သာရှိသေးတယ်လို့သိရပါတယ်။လက်နက်ခဲရတဲ့ကွာအလင်းဝင်ရောက်လာခဲ့တဲ့စစ်မှုထမ်းတပ်သားနှစ်ဦးကိုတို့အရေးချန်တဲ့ကစုဝေးချင်းမြင့်ပေးလိုတာကြောင့်မိဘပြည်သူတွေအနေနဲ့ဝိုင်းဝန်းကူညီထောက်ပံ့ပေးကြဖို့မျှတရက်ခံထားပါတယ်ခင်ဗျာ။အတဲအရမတက်သားစုဆောင်ခံခဲ့ရသည့်ခမရ998မှာတပ်သားနှစ်ဦးလက်နက်ခဲယမ်းဖြင့်အလင်းဝင်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ခမရ998တွင်တာဝန်ထမ်းဆောင်နေတဲ့ပြည်သူ့စစ်မှုထမ်းဥပဒေဖြင့်အတင်းအဓမ္မစုဆောင်းခံရတဲ့စစ်သားနှစ်ဦးဒေါနာတက်ရင်ဂျူဟာ33နေမီအတွင်းသို့မေလ29ရက်နေ့မှာလက်နက်ခဲယမ်းဖြင့်အလင်းဝင်ရောက်လာခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဝဲကလေးအခြေဆိုင်အမှတ်4တပ်မတော်တမ်းမြင့်လေ့ကျင့်ရေးကျောင်းတက်ကက4အမှတ်16မှာတင်းနှန်းစစ်တပ်သားများဖြစ်ကြသည့်တပ်သားရန်လင်းထွန်းကိုပိုင်အမှတ်ပစ133986တပ်သားနေသူအောင်ကိုပိုင်အမှတ်ပါစ251055တီ MA3 တက်လက် G ပေါက်တက်လက် G25 တော့ဖြစ်ဗျူဟာ33နေပြီအတွင်းရှိဒေါနာတက်ရင်ထံသို့လာရောက်ပူပေါင်းခဲ့တယ်လို့ဖော်ပြထားပါတယ်။တက်သားရန်လင်းထွန်းသည်ဆယ်တန်းကြောင်အောင်ပီးသားလူငယ်တဦးဖြစ်ပြီးညဘက်အပြင်သွားနေစဉ်အတင်းအဓမ္မတတအဖြစ်စုဆောင်ခံခဲ့ရကစစ်ကောင်စီတပ်ထဲရောက်ရှိလာခဲ့သလိုတပ်သားနေသူအောင်သည်မွေးရစာတီတွင်တက္ကစီဆွဲဖက်စင်ဂျာပို့နေရင်ည7နာရီခန့်တွင်အတင်းအဓမ္မစုဆောင်ခံရပြီးစစ်ကောင်စီတပ်ထဲရောက်ရှိလာခဲ့ရတယ်လို့သိရပါဗျ။စစ်တပ်၏အာဏာရှင်စနစ်ကိုမကြိုက်၍အလင်းဝင်ခဲ့ပြီးပြည်သူစစ်အယောက်တရာတွင်ဆယောက်ခန့်သာတပ်ထဲနေကြကြပြီးအယောက်90လောက်ကထွက်ပြေးကျင်နေကြကြောင်းစစ်တပ်ထဲတွင်ထိတ်ချုပ်မှုများလွန်ခဲ့ပြီးအပြစ်ပေးစနစ်ကိုပို၍တင်းကျပ်လာပြီးတပ်အတွင်းတွင်လုံခြုံရေးအားနည်းလာကြ ံထွက်ပြေးသွားကြသူများများပြားလာ၍ဗိုလ်မှူးများကထွက်ပြေးတဲ့ကောင်ကိုဟိုဘက်ကထမင်းနှစ်နှစ်လောက်ပဲကျွေးပြီးစစ်ဆေးမေးမြန်းပြီးရင်လဲလီတက်ကြပြီဟုချင်းချောက်ပြောဆိုခဲ့ကြောင်းကြံရှိနေသောတပ်သားများအဆက်အသွယ်ယူကြပြီးအမြန်ဆုံးအလင်းဝင်ကြရန်နဲ့ယခုလဲအာနာရှင်စစ်ကောင်စီစစ်တပ်ကိုမကြိုက်၍ပြန်ပြီးတော်လှန်သွားမည်ဖြစ်ကြောင်းအလင်းဝင်ရောက်လာသူတပ်သား2ဦးကပြောဆိုထားပါတယ်။ဗျူဟာ33စစ်စီရေးမှုမှအလင်းဝင်ရောက်လာသူများကိုနှွေးထွေးစွာကြိုဆိုလက်ခံပြီးကြံရှိနေသောတပ်သားများကလည်းအလကားအသေးမခံပဲပြည်သူနဲ့အမြန်ဆုံးပူးပေါင်းကြပါရန်အတိပေးဖော်ပြထားပါတယ်ခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းထောက်မစ်စ်သွင်းတဲ့ Car Shadow ကပေးပို့ထားတာဖြစ်ပါတယ်။ကျွန်တော်နှွေးဦးမိုးပါခင်ဗျာ။
စီရီသတင်းများအပြီးမှာတော့ပြည်တွင်သတင်းများကိုမင်းယူမှဖတ်ကြားတင်ပြပြီးတော့မှာဖြစ်ပါရယ်ရှင
်ရေဒီယို NUG သတင်းရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်ပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်နဲ့အမေရိကန်နိုင်ငံဆန်ဖရန်ဗေးအေရိယာမှမြန်မာအင်အားစုများတွေ့ဆုံမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်နဲ့အမေရိကန်နိုင်ငံဆန်ဖရန်ဗေးအေရိယာမှမြန်မာအင်အားစုများတွေ့ဆုံမယ်လို့သတင်းရရှိပါရယ်။အဆိုပါတွေ့ဆုံပွဲကိုဆန်ဖရန်စစ္စကိုဘေးအေရိယာ1မြန်မာ Community and Cultural Center မှာမေလ31ရက်မှာကျင်းပမှာဖြစ်ပါရယ်။အမိမြေရဲ့လက်တလောအရေးကြီးကိစ္စများကိုနှွေးထွေးပွင့်လင်းစွာဝိုင်းဝန်းဆွေးနွေးကြဖို့အားလုံးဆုံကြပါဆိုလို့ San Francisco Bay Area Community ကအတည်ပြုဆိုထားပါတယ်တွေ့ဆုံပွဲတွင်ပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကဝန်ကြီးဌာနလုပ်ငန်းရှင်များနဲ့တော်လိုင်းဖြစ်ပေါ်တိုးတက်မှုများကိုလည်းရှင်းလင်းပြောကြားသွားမယ်လို့သိရပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့် AA နှင့်ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဆက်ဆံရေးရှိမှုကိုစစ်ကောင်စီကကန့်ကွက်စာပေးပို့ခဲ့တာကြောင့်ဘင်္ဂလားဒေ့ရှ်တန်ယုံမှမြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးနှင့်စစ်တမ်းမှုကိုဒါကာသို့ပြန်လည်ခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်မြို့ရှိဘင်္ဂလားဒေ့ရှ်တန်ယုံမှမြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီး MD မိုနိုဝါဟိုစိန်နှင့်စစ်တမ်းမှုဗိုလ်မှူးချုပ် FTEP ဟိုစိန်တို့ကိုဘင်္ဂလားဒေ့ရှ်အစိုးရကဓာကာသို့ပြန်လည်ခေါ်ယူလိုက်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကမေ29/2025တွင်အတည်ပြုထုတ်ပြန်ခဲ့ပါတယ်။တန်အမတ်ကြီး MD မိုနိုဝါဟူစိန်သည်2023ခုနှစ်စက်တင်ဘာလမှတာဝန်ထမ်းဆောင်ခဲ့ပြီးလက်ရှိမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတန်တမန်ဆက်ဆံရေးတင်းမာမှုကြောင့်ပြန်လည်ခေါ်ယူခံရခြင်းဖြစ်သည်ဟုသတင်းရင်းမြစ်များကဆိုကာအထူးသဖြင့်ရခိုင်ပြည်နယ်တွင်နယ်မြေစိုးမိုးထားသည့်အာရခတပ်တော် AA နှင့်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူများအကြားဆက်ဆံရေးရှိသည်ဟုမြန်မာစစ်ကောင်စီကကန့်ကွက်ခဲ့ပြီးနောက်ဤဆုံးဖြတ်ချက်ထွက်ပေါ်လာခြင်းဖြစ်တယ်လို့သိရပါတယ်။ဘင်္ဂလားဒေ့ရှ်အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးခါလီလာယာမန်ကလည်း AA နဲ့ထိတွေ့ဆက်ဆံရန်လိုအပ်ကြောင်းလူသိရှင်ကြားထုတ်ဖော်ပြောကြားထားပြီးနေဆက်လုံခြုံရေးနှင့်ဒေသတည်ငြိမ်မှုအတွက်ဤဆက်ဆံရေးသည်အရေးကြီးသည်ဟုဆိုထားပါတယ်။ထို့အပြင်မေလအစောပိုင်းတွင်ရန်ကုန်ရှိဘင်္ဂလားဒေ့ရှ်တန်ယုံမှစစ်တမ်းမှုဗိုလ်မှူးချုပ် After Hussein ကိုလည်းဓာကာသို့ပြန်လည်ခေါ်ယူခဲ့ပြီးဖြစ်ပါတယ်ခင်ဗျာ။ဆလဘီချမ်းမှတ်54ကိုနေအိမ်မပါဘဲမြေအရင်ရောင်းချရန်ဦးအောင်ဆန်းဦးထပ်မံလျှောက်ထားတဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမ်းရှိချမ်းမှတ်54တွင်ဒေါန်ဆန်းစုကြည်ဤနေအိမ်အပါဝင်မြေ 3.93 ဧကကိုခြံထားပြီးကျမ်းမြေတေကကိုရောင်းချရန်ဦးအောင်ဆန်းဦးကကမာရွတ်ခရိုင်တရားရုံးတွင်2025ခုနှစ်မေလ29ရက်ကလျှောက်ထားခဲ့ကြောင်းမင်းစီမသတင်းဌာနမှဖော်ပြထားပါသည်။ဒေါခင်ကြီးအမည်ပေါက်ချမ်းအမှတ်54သည်စုစုပေါင်း 1.93 ဧကကျယ်ဝန်းပြီးယခုလျှောက်ထားမှုတွင်မြေတေကကိုလေးလံတင်ရောင်းချခြင်းသို့မဟုတ်လေးလံမတင်ဘဲရောင်းချခြင်းဖြင့်ဆောင်ရွက်ရန်တရားရုံး၏အမိန့်ကိုစောင့်ဆိုင်းနေတယ်လို့ဆိုပါသည်။ဤကိစ္စနှင့်ပတ်သက်၍နောက်ထပ်ရုံးချင်းကိုဇွန်လ5ရက်နေ့တွင်ချိန်ဆထားပြီးဒေါန်ဆန်းစုကြည်၏ရှင်းအဖွဲ့ကရှောက်လဲချက်ပေးရမည်ဖြစ်တယ်လို့သိရပါတယ်။ယခင်ကဥအောင်ဆန်းဦးသည်ခြံအမှတ်54တခုလုံးကိုလေးလံတင်ရောင်းချရန်၄ချိန်ကြိုးပမ်းခဲ့တော်လဲဝယ်ယူသူမရှိခဲ့သည့်အပြင်ဒေါန်ဆန်းစုကြည်ဤရှေ့နေအဖွဲ့ကလေးလံရောင်းချမှုများကိုကန့်ကွက်ထားပါတယ်။မြို့သားညီညွတ်ရေးအစိုးရ NUG ကလည်းခြံအမှတ်54ကိုယာယီအမျိုးသားအဆင့်ယဉ်ကျေးမှုအမွေအနှစ်အဖြစ်သတ်မှတ်ထားပြီး၎င်းကိုပိုင်ဆိုင်ခြင်းရောင်းချခြင်းသို့မဟုတ်ဖျက်ဆီးခြင်းများပြုလုပ်ပါကအရေးယူမည်ဟုကြေညာထားပါတယ်ခင်ဗျာ။ဆလဘီပြည်ထောင်နိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ရုံးမှမြန်မာနိုင်ငံရှိလက်တလုံးငလင်တန်းကြုံတွေ့ခဲ့ရသောပြည်သူများအတွက် ကူညီထောက်ပံ့ရန်အလှူငွေစုစုပေါင်း7,620ကျော်ကိုလက်ခံရရှိထားကြောင်းသတင်းထုတ်ပြန်တဲ့အကြောင်းအရာကိုတင်ပြပေးပါမယ်။2025ခုနှစ်မေလ29ရက်နေ့အထိပြည်ထောင်နိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ရုံးမှမြန်မာနိုင်ငံရှိလက်တလောငလင်တန်းကြုံတွေ့ခဲ့ရသောပြည်သူများအတွက်ကူညီထောက်ပံ့ရန်အလှူငွေစုစုပေါင်း12,818ယူရို7,620ကျော်ကိုလက်ခံရရှိထားတယ်လို့ဖော်ပြပါတယ်။မြို့သားညညရဲ့အစိုးရ NUG သည်ဒေသခံများလူသားချင်းစာနာထောက်ထားရေးဆိုင်ရာအဖွဲ့အစည်းများနှင့်လက်တွဲ၍ကယ်ဆယ်ရေးလုပ်ငန်းများအားတက်ကြွစွာပူးပေါင်းဆောင်ရွက်လျက်ရှိတယ်လို့ဆိုပါတယ်။ရရောစွာပံ့ပိုးမှုအတွက်အရောက်ချင်းစီတိုင်းကိုအထူးကျေးဇူးတင်ရှိကြောင်းပြည်ထောင်နိုင်ငံဆိုင်ရာ NUG ကိုယ်စားလှယ်ရုံးမှဆိုပါတယ်ခင်ဗျာ။ဆက်လက်ပြီးမိုင်းထီးခဲ့တဲ့စင်မာလေးတင်လှလှကိုစေကူတမှုပေးခဲ့ကြောင်းတယန်စာတာနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနသတင်းထုတ်ပြန်တဲ့အကြောင်းအရာကိုတင်ပြပေးပါမယ်။မိုင်းထီးခဲ့တဲ့စင်မာလေးတင်လှလှကိုစေကူတမှုပေးခဲ့ကြောင်းတယန်စာတာနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနမှသတင်းထုတ်ပြန်ပါတယ်။စင်ချစ်သူများရဲ့စူတောင်းမြတ်တာကူညီမှုများနဲ့စင်မာလေးတင်လှလှရဲ့ဒဏ်ရာကုသမှုမှာအများကြီးအထောက်အကူဖြစ်ရပါတယ်။ဒဏ်ရာနဲ့မတန်ဆွမ်းသေးတဲ့စင်မာလေးတင်လှလှကိုပုံမှန်ရေချိုးတန့်စဉ်ဒဏ်ရာကိုဖန်ရည်စေပိုးသက်စေနဲ့အနာကျပ်မြန်စေဖို့ဆေးပေးလုပ်ငန်းတွေကိုစင်ထိန်သိမ်းစောင့်ရှောက်သူတွေကနေ့စဉ်အားစိုက်လှုပ်ဆောင်ပေးလျက်ရှိပါတယ်။တင်လှလှခမာမိုင်းတန်ထီယာကရှေ့လက်ခွာနေရာမှာစူးစူးရွာရွာပြင်းထန်ခြင်းမရှိဘဲဒါနေရာလေးတွေမှာပဲပိုပြီးထိခိုက်ခဲ့ရတာမို့ခြေလက်ဖြတ်တောက်ရခြင်းမရှိခဲ့တာအစိုးရကအကောင်းလို့ဆိုရမှာပါလို့ဆိုထားပါတယ်။ဒဏ်ရာစေကျော်စေထက်လုတ်ကန်ရတဲ့စင်ဦးစီးတွေနဲ့စင်ထိန်တွေကိုလည်းစူးစမ်းလှုပ်ဆောင်ပေးနေကြတဲ့အတွက်ကျေးဇူးတင်ကြောင်းဆိုထားပါတယ်။မြို့သားညညရဲ့အစိုးရစိုးမိုးနယ်မြေအတွင်းရှိစင်ဝိုင်းတစ်ခုမှအသက်43နှစ်အရွယ်စင်အမီတင်လှလှကိုစကိုင်းတိုင်းဒေသကြီးအတွင်းရှိစစ်သုံးလမ်းမြို့ရှောင်းလမ်းပေါ်ရှိတံတားများပြုတ်ပြင်းရန်လူအပ်သည့်အစ်များတည်ယူပို့ဆောင်ပေးရန်တွားရောက်ရာတွင်မြေမြုံမိုင်းနင်းမြွေစင်ဤလက်ရာဘက်ခြေထောက်တွင်ဒဏ်ရာပြင်းထန်စွာရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးစစ်ကောင်စီတပ်ဤဖက်စစ်ဝါဒမိုင်းတိုက်မှုများကိုခြေဖြတ်ရန်စစ်ကောင်စီတပ်ကိုအကြောက်တရားဖြင့်တံပြန်ထိန်းချုပ်ရန်လိုအပ်တယ်ဆိုတဲ့သတင်းကြောင်းအရာကိုတင်ပြပေးပါမယ်။မြန်မာနိုင်ငံ၏တပ်မတော်ဟုယခင်ကအမည်တွင်ခဲ့သောလက်ရှိအာဏာသိမ်းစစ်တပ်သည်ပြည်သူလူထုအပေါ်ရက်စက်ကြမ်းကြုတ်မှုများ၊ရွာများကိုမိရှုဖျက်ဆီးမှု၊ပစ္စည်းများခိုးယူဖျက်ဆီးမှုနှင့်တပ်ဖြတ်မှုများဖြင့်၎င်းတို့၏ဖက်စစ်ဝါဒတရေနှင့်နှစ်ပေါင်းများစွာပြည်သူလူထုကိုအကြောက်တရားဖြင့်ဖိနှိပ်အုပ်ချုပ်လာခဲ့တော်လဲယခုအခါ၎င်းတို့အားအကြောက်တရားဖြင့်တံပြန်ထိန်းချုပ်ရန်လိုအပ်ကြောင်း PDF Insight ကသုံးသပ်ဖော်ပြထားပါတယ်။ American စစ်တပ်မှအငိမ့်စားအရာရှိဟောင်းတဦးဖြစ်သူဒေါ်မီမီဝင်းဘတ်က၎င်း၏လူမှုကွန်ရက်တွင်ရေးသားဖော်ပြခဲ့သည်မှာဒီမိုကရေစီအစိုးရကာလအတွင်းဒီစစ်တပ်ကိုပြောင်းလဲနိုင်မည်အထင်ဖြင့်အရာရှိများကိုအချိန်ပေးတင် जा ခဲ့တော်လဲမပြောင်းလဲနိုင်ခဲ့တဲ့အကြောင်း2021 February လအာဏာသိမ်းမှုနဲ့နောက်ဆက်တွဲဖြစ်ရက်တွေကအင်ဟက်ပြသနေတယ်လို့ဆိုတာပါသူတို့ကိုပြောင်းလဲနိုင်မှာမဟုတ်ဘူးဆိုတာသူတို့ထဲမှာတော်တဲ့သူတွေရှိတာမှန်တယ်ဒါပေမဲ့သူတို့ဟာအယိုးဆွဲအောင်အယူဝါဒမှိုင်းတိုက်ခံထားရတယ်နှစ်ပေါင်းများစွာမှိုင်းတိုက်ခံထားရတာကြောင့်သူတို့မှာပြောင်းလဲဖို့အစွမ်းနဲ့ဆန္ဒမရှိတော့ပါဘူးလက်ခံနိုင်စွမ်းလည်းမရှိတော့ပါဘူးဒီအချိန်မှာမြန်မာနိုင်ငံအတွက်နိုင်ငံတကာစံနှုန်းခင့်မီတန်ဖိုးများဖြင့်ကန့်ညီမဲ့ professional စစ်တပ်အသစ်လိုအပ်နေပြီဖြစ်ကြောင်းအလေးပေးပြောကြားခဲ့ပါတယ်မကြသေးမီကရန်ကုန်မြို့တွင်စစ်တပ်ကိုထောက်ခံအားပေးနေသူဗိုလ်မှူးချုပ်ဟောင်းတဦးကိုတုတ်တင်လိုက်ခြင်းနှင့်လေတပ်များကိုဒုံးကျည်ဖြင့်ပြစ်ခတ်နိုင်မှုတို့သည်စစ်တပ်အတွင်အကြောက်တရားကိုဖြစ်ပေါ်စေနိုင်သည့်လုပ်ရများဖြစ်ပြီးပြည်သူတွေအသက်အိုးအိမ်စည်းစိမ်အားလုံးဖျက်ဆီးခံရသလိုသူတို့လည်းထပ်တူခံစားရစေမည်ဆိုတဲ့အကြောက်တရားကသာသူတို့နှင့်ထိုက်တန်တယ်လို့ဆိုထားပါတယ်စစ်တပ်၏ဖက်စစ်ဝါဒမှိုင်းတိုက်မှုများကိုခြေဖြတ်ရန်ပထမနီးလမ်းမှာဖက်စစ်စစ်စွမ်းရည်ကိုအပိသက်ချေမုန်းရန်ဖြစ်ပြီးဒုတိယနီးလမ်းမှာပြည်သူလူထုကိုအကြောက်တရားဖြင့်ဖိနှိပ်ခဲ့သူများအားတံပြန်အကြောက်တရားပေးရန်ဖြစ်ကာဤနီးလမ်းများသည်စစ်တပ်အတွင်ပုံကန့်မှုများကိုလှုံ့ဆော်နိုင်သလို၎င်းတို့၏အာဏာရှင်စနစ်ကိုဖျို့ချရန်အထောက်အကူဖြစ်စေနိုင်တယ်လို့ဖော်ပြထားပါတယ်မြန်မာစစ်တပ်သည်၎င်းတို့၏ဖက်စစ်ဝါဒနှင့်ပြည်သူကိုဖိနှိပ်မှုများဖြင့်တိုင်းပြည်ကိုဒုက္ခပေးလျက်ရှိတော်လဲဒီမိုကရေစီနှင့်ဖက်ဒရယ်အင်အားစုများ၏ပူးပေါင်းမှုနှင့် PDF တပ်ဖွဲ့များ၏ထွက်ပေါ်လာမှုသည်နိုင်ငံကစံနှုန်းများနှင့်ကန့်ညီသည့်တပ်မတော်အသစ်တစ်ရပ်ပေါ်ပေါက်လာရန်အလားအလာရှိကာထိုတပ်မတော်အသစ်သည်ဖက်စစ်ဝါဒကိုခြေဖြတ်ပြီးစစ်တပ်ကိုအကြောက်တရားဖြင့်တံပြန်ထိန်းချုပ်ရန်တာဝန်ယူရမှာဖြစ်တယ်လို့သုံးသပ်ထားပါတယ်ခင်ဗျာ ဆက်လက်ပြီးမေလ28ရက်နေ့အထိထောက်ပို့တက်တာ 16,296 ဦးနဲ့ထောက်ပို့ငွေခန့်မှန်းအမေရိကန်ဒေါ်လာ 5,046,989 ရရှိထားပြီးဖြစ်တယ်ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။မေလ28ရက်နေ့အထိထောက်ပို့တက်တာ 16,296 ဦးနဲ့ထောက်ပို့ငွေခန့်မှန်းအမေရိကန်ဒေါ်လာ 5,046,989 ရရှိထားပြီးဖြစ်တယ်လို့ People's Revolution Supply Family ကအတည်ပြုသတင်းထုတ်ပြန်ပါတယ်။ပြီးခဲ့တဲ့ February လ March လ Aprilလအတွင်ထောက်ပို့အင်အားနဲ့ယခုမေလ28ရက်နေ့အထိထောက်ပို့အင်အားနှိုင်းယှဉ်ပြစရာဖြစ်ပါတယ်။ထောက်ပို့တက်တာ 16,296 ဦးနဲ့ထောက်ပို့ငွေခန့်မှန်းအမေရိကန်ဒေါ်လာ 5,046,989 ရရှိထားပါပြီ။တဘာဝဘေးအန္တရာယ်ကဆိုးကျရောက်ခဲ့တဲ့အတွက်ရှေးလတွေရဲ့ထောက်ပို့အင်အားမှာအကျိုးသက်ရောက်မှုရှိခဲ့ပြီးအကြမ်းဖက်ကိုသွားနေခဲ့ပါတယ်။ဒါပေမဲ့လည်းဒီလကစပြီးရှေ့လျှောက်မှာတော့ပုံမှန်အတိုင်းဆက်လက်ထောက်ပို့နိုင်မယ်လို့မျှော်လင့်ပါတယ်လို့ဖော်ပြပါတယ်။မြေပြင်ရဲဘော်တွေရဲ့အင်အားကိုဖြည့်တင်းနိုင်ဖို့မေလမကုန်ခင်ဆက်ပြီးတာဝန်ထမ်းဆောင်နိုင်သေးတာဖြစ်လို့ထောက်ပို့တက်သားများအားလုံးတာဝန်ထမ်းဆောင်ကြဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ငလင်တန်းကြောင့်ပျို့ကျပျက်စီးခဲ့ရတဲ့ဒေသများတွင်ဘိုင်းဘစ်မှခိုင်မာသောရင်းလုံးအင်သာများကိုဆောက်လုပ်ပေးနိုင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအတွင်းငလင်တန်းကြောင့်ပျို့လဲပျက်စီးခဲ့ရသောဒေသများတွင်ဘိုင်းဘစ်မှခိုင်မာသောရင်းလုံးအင်သာများကိုဆောက်လုပ်ပေးနိုင်ခဲ့တယ်လို့မေလ29ရက်မှာ SDB ဘဏ်ကအသိပေးဆိုပါတယ်။မတ်လ28ရက်နေ့ကဖြစ်ပွားခဲ့တဲ့ငလင်တန်းကြောင့်ပျို့လဲပျက်စီးခဲ့ရတဲ့ဒေသများတွင်ဘိုင်းဘစ်မှမြန်မာနိုင်ငံအားယောဂကင်းစင်ရေးအတွက်အလွန်အရေးကြီးသောအခြေခံအုတ်မြစ်တစ်ခုဖြစ်တဲ့တန်ရှင်းပြီးခိုင်မာသောရင်းလုံးအင်သာများကိုကျန်းမာရေးနှင့်တန်ရှင်းရေးဆိုင်ရာအရေးအသွေးမြင့်တင်နိုင်ရန်ရည်ရွယ်ပြီးတဲတပွဲမှအောက်တစ်ချက်တစ်ပွဲဝိုင်းဝန်းဆောက်လုပ်ပေးနိုင်ခဲ့တယ်လို့ဖော်ပြပါတယ်။ခင်ကတိဆောက်ခဲ့ပြီးပုံရိပ်များကိုဒေသခံများရဲ့လုံခြုံရေးကိုအလေးထားသဖြင့်ယခုအချိန်မှသာဖော်ပြနိုင်ခြင်းဖြစ်ပြီးဤဂုံယူပွဲရာမှတ်တမ်းများကို Binbit 4 မြန်မာအသုံးပြုပြီး share ပေးကြရန်တိုက်တွန်းထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တန်ကီနဲ့ Casual တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ Hey Matri go pass up po Canal Lady Top on is it your little and I got me the ye Got what so in you join me can dia number clay Lui u chi
Video NUG ကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုတခါမှာတော့လင်းလက်ຫນွေဦးရဲ့အမှုပညာလက်ရာတစ်ပုဒ်ဖြစ်တဲ့ပြည်သူမိခင်လို့အမည်ရတဲ့တော်လိုင်းရေးကြပြာကိုလွတ်လပ်ຫນွေဦးကခန်းစားရွတ်ဖတ်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်ပြည်သူမိခင်နှစ်ပေါင်း80မှာဘယ်နှစ်နှစ်ကောင်းကောင်းစားခဲ့တယ်လဲဘယ်နှစ်ရေးကောင်းကောင်းအိပ်ခဲ့ဘူးလဲဖတ်တဆိုးကလေးဘဝနေကြမြေကြသစိမ့်တရံတွေကြဘဝခါပုံတွေထားလိုက်ပါတော့နေယူတီလီအောက်စဖို့ပညာရေးခရီးတဲ့ဘဝထားလိုက်ပါတော့လွတ်လပ်ရေးပိတုကာကြီးရဲ့ရင်သွင်းနိုင်ငံကောင်းဆောင်ကြီးရဲ့ရင်နှင့်တူရီသောဘူချုပ်ရဲ့သွေးသားမာနထားမယ်ဆိုခြေကျင်တယ်လို့ခြေနိုင်ပါရဲ့ကျွန်တော်တို့တိုက်မှတ်တဲ့အိမ်မက်တတရနိုင်ငံမှာလူဖြစ်ခွင့်ဝင်းငွေကောင်းကောင်းရနိုင်တဲ့ပွဲလက်မှတ်ကျင်နာနားလေပေးမဲ့လက်တွဲဖော်အသေးနှလုံးပုတ်လို့ခေါ်နိုင်တဲ့ကိုပွားလေးတွေအားလုံးကိုစွတ်လွတ်ပြီးရဲရဲတောက်ခုန်ချခဲ့တယ်မိခင်ကြီးခင်ဗျာအထူးထူးသောဘွဲ့တွေကွန်ထရက်တွေထားလိုက်ပါတော့မြင့်နမွဲတွေအတွက်ကြောမဲတွေအတွက်နှစ်ပေါင်းများစွာပေးဆပ်ရဲတာနဲ့ပဲပြည်သူမိခင်ဖြစ်ထိုက်ပါပြီလင်းလက်နွေ
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့ရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရိုးလာတန်တာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
သောပါ Radio NUG တပည့်တော်တတော်တီကိုရခိုင်ပါဒနာတော်စပီလာကိုပြပါရီအကျွင်ရူလာတင်တာပါမြန်မာနိုင်ငံအတွက်နိုင်ငံတကာဆင်နှုံးနှော ခိုင်မင်တန်ဖို့တိနောက်ကိုင်းကြီးရေ professional site တဲ့အတိုက်တရက်လိုအနေရလို့ပါမောက်ခတော်မီမီဝမ်ဘဲ pro တွေတော်ကိုတောင်းစားပြပါမယ်မြန်မာနိုင်ငံအတော်နိုင်ငံတကာဆင်နှုံးနာခိုင်မင်တန်ဖို့တိနောက်ကိုင်းကြီးရေ professional site တဲ့အတိုက်တရက်လိုအနေရလို့ပါမောက်ခတော်မီမီဝမ်ဘဲက၎င်း၏ social media မှာသုံးသပ် pro ကထားပါရယ်မြန်မာနိုင်ငံ၏ democracy ပြောင်းလဲရေးကာလအတော်မှာ cyber အရာရှိတိအပါအဝင်မြန်မာကသောင်းနေသားတိကိုပါပါအောင်ခေါ်လာနိုင်ခါပါရယ်အကျံရိုး၏အဓိကရေရေရှာကတော့ခါရှွန်ပါရယ်အရေသာထင်းရှုံးမှုအမှရှိပြီးကေ democracy ဆန်နှုံးတိကိုလေးစားရယ်ခိုင်းမင် professional site တစ်ခု၏အခရီးခံမှုတိနောက် approve မှုတိကိုနားလည်လာအောင်ကူညီပေးဖို့ဖိုက်ပါရယ်ဒီရေရေရှာအတော့အကျဉ်အရှိန်အများကြီး running ခါပါရီအထက်ထက် cruiser brigade တောင်းကားပြခါပါရီသူတို့ကို blue brown brown လေးနိုင်ဖို့မဟုတ်ဆိုစောကသူတို့ထိမှာတော်ရီလူတီရှိစော်မယ်ရီရကလေသူတို့စော်အရုဆွေးအောင်အယူဝါဒမှိုင်းတိုက်ခံထားရီနိုင်ပေါင်းများစော်အာနာရှောင်းစနိုက်အောက်မှာမှိုင်းတိုက်ခံထားရစော် brown သူတို့မှာ brown လေးဖို့အစွမ်းနောက်စန်တာမရှိပါလာခန်နိုင်ဆွဲမရှိပါဒီအတွေ့အကြုံကနေပြီးကဆိုင်ဟာနာရှောက်ဆနိုက်ကိုဖျားသိမ်းဖျားဆီးဖို့လိုရေဆိုစောကိုအကျယ်ရပိုပြီးကကောင်းကောင်းနားလည်လာစီပါရီမြန်မာနိုင်ငံအတော်နိုင်ငံတကာဆယ်နှုံးနာခိုင်မင်တန်ဖိုးတီနောက်ကိုင်းညီဝေပရော်ဖက်ရှင်နယ်စိုက်တဲ့အတိုက်တရက်လိုအနေပါရီလိုပါမောက်ခတော်မီမီဝမ်ဘက်ကပရော်ပါရီဆလာပြီးကဆိုင်ကောင်စီ၏ရီကောက်ပွေးစောအာဆီယံ၏ဦးစားပြီးမဟုတ်ပေ၎င်း ground ပဋိပက္ခအခရေနှင့်ပိုဘရီဂေဆိုရလာနိုင် ground မလေးရှားနိုင်ငံခရိုင်ဝင်ဂရီတတိပိရီတရုံးကိုတောင်းစားပြပါမယ်မြန်မာနိုင်ငံမှာစိုက်အာနာသိမ့်မှုနောက်ပိုင်း pride ပေါ်နေရေးနိုင်ငံရေးအခြေအနေနောက်ပဋိပက္ခတိကိုဖိရှောင်းရမှာစိုက်ကောင်စီကကြောင်းပါဖို့စီစောင်းနေရေး break out ပွေစောအာဆီယံ၏ဦးစားပြီးမဟုတ်ပေ၎င်း ground ပဋိပက္ခအခရေနှင့်ဒီပိုမိုဆိုးရွားလာနိုင် ground မလေးရှားနိုင်ငံခရိုင်ဝင်ဂရီတတူဆရီမိုဟာမက်ဟာဆန်ကမေလ29ရက်ကွာလာလမ်ပူမှာဘရူလုတ်ရီတတော်စာရှောင်းလုံးပွဲမှာထုတ်ဖော်ပရိုဂရမ်ခါပါရီဝင်ဂရီကရီကောက်ပွေစောအာဆီယံအတော်ဦးစားပြီးအရေးမဟုတ်ပါညော်ရှောင်းကနိုင်ငံတကာ၏မြားစီရီမှာဖုံးကွေဖို့အတော်အပရွန်အဆောင်လုံးစော်တခုဖရဲရီဆိုကေအတိတ်ပင်မရှိပါရီကောက်ပွေကအခရီးအနေတီးကိုပိုဆိုးလာနိုင်စီပါရီစိုက်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီရှာငါးရှာကိုလိုက်နာဖို့တောင်းဆိုပါရီလို့ပရိုဂရမ်ခါပါရီအတိုက်ခံအဖွဲ့အများစုကိုပိုက်ပောင်ထားခရွန်သို့မဟုတ်မေပီခရွန်ကိုမြန်မာနိုင်ငံပြည်သူတွေကကန်းကွားနေခဲ့ ground စိုက်တဲ့စော်နိုင်ငံ၏နေရာအများအပြားကိုထိရှုံမှုဆုံးရှုံးနေ ground ထောက်ပြခါပါရီဝန်ကြီးကမြန်မာအရေးစော်ပရီဒွန်ရေးပြည်ထနာတခုရာမဟုတ်ပေဒေတာတော်ပြည်ထနာအဖိုက်ပရောင်းလေးလာနေ ground အထူးသဖြင့်နေစဲဖရဲကျော်ရာဇဝဲမှုတီငွေကရခွာရှာမှုတီလင်းလင်းမှုတီနောက်ရဟန်ချာဒုက္ခတိတီဤပေဒနာတီကောင်ဒေတာတော်မတင်ရီမှုတီဖရိုက်ပေါ်နေပါရယ်မလေးရှားနိုင်ငံတကူထိမှာတော့ရဟန်ချာဒုက္ခတိနှစ်သိန်းကျော်ကိုလာခင်ထားရာကောင်၎င်းကဖော်ပြခါပါရယ်ဆာလာပိကေမောင်းသူမေဖောက်ခွေရီကကိုထုံးလုံးနိုင်ပြီးပူပေါင်းကူညီရှောင်းရီတဲဖွေးတီကိုဖိုက်ခေါ်ရတဲ့တော်ကိုတောင်းစားပေးပါမယ်မောင်းသူမေဖောက်ခွေရီကကိုထုံးလုံးနိုင်ပြီးပွေးထုံးနိုင်ဖို့ပူပေါင်းကူညီရှောင်းရီတဲဖွေးတီကိုပရိတော်ပရိသူကကွေရတဲ့ဖွေကဖိုက်ခေါ်ထားပါရယ်ကာမောင်းနောင်မုံအလုံးကိုရမုံနောင်ထင်းရှောင်းနိုင်ဖို့ဖရိုက်ပြီးကဒီကနောက်ဆိုင်ကောင်စီအထိုင်ဂိတ်တီပရိစခန်တီကိုတိုက်ခိုက်ခါဖို့ဆိုကေတခြားထင်းနောင်ပွေပြဲနိုင်ရလို့ဆိုပါရယ်အဆိုပါဖောက်ခွေရကကိုပွေထုံနိုင်ဖို့အသုံးပြုရဖို့ဖောက်ခွေရရန်ဖို့အခါခေရင်းနေရဲ့ဒေါကောင်တဲနိုင်ရအဖွေးတီရှိပါကမရှင်ကိုပူပေါင်းဆောင်ရလိုရလို့တပရီတော်ပရိသူကကွေရတဲ့ဖွေကပြောထားပါရယ်ထောက်ပံ့ပေးနိုင်ရအာအာကောင်းကောင်းရှိပြီးမန်နျူရယ်ကအဂရီတီအထိပါရမုတ်ကွန်ထရိုးကလုံးနိုင်ဖို့အလလာကောင်းတီရှိရလို့လေးဖော်ပြထားပါရယ်ဆာလာပိကေအဂရန်ဖာဆိုင်အုပ်စုနောင်၎င်း၏လာပါစေဒီကောင်နွေဥတော်လန်ရီကာလာအတော်တည်ဆုံခရီဒီမိုကရေစီအရေးလှောက်ရှရီလူတွေနော်ပြည်သူစုစုပေါင်းမှာခေါင်းထောင်ခွန်နိုင်ရာ33ဟုအထိရှိလာရတဲ့တောင်းကိုတောင်းစားပေးပါမယ်အဂရန်ဖာဆိုင်အုပ်စုနဲ့၎င်း၏လာပါစီတီဂရောင်းနွေဥတော်လန်ရီကာလာအတော်တည်ဆုံခရီဒီမိုကရေစီအရေးလှောက်ရှရီလူတွေနော်ပြည်သူစုစုပေါင်းမှာခေါင်းထောင်ခွန်နိုင်ရာ33ဟုအထိရှိလာပါရယ်ဖေဖော်ဝါရီလ2021ခု၌မတရဆိုင်အာနာလူမှုဖိုက်ဆိုင်စတ်တောင်ရှင်ကမေလ20ခရာ2025ခု၌အထိအဂရန်ဖာဆိုင်အုပ်စုနောက်၎င်း၏လာပါစီတီဂရောင်းနွေဥတော်လန်ရီကာလာအတွန်တည်ဆုံခရီဒီမိုကရေစီအရေးလှောက်ရှားရီလူတီနောက်ပြည်သူစုစုပေါင်းမှာခေါင်းထောက်ခနိုင်ရာ33ဟုအထိရှိ Free Friday လို့ AAPP ကဖော်ပြပါရီညော့အဘရောင်း မတရာအနာလုံမုံဖရိုက်ဆိုင်နာစားဆက်ပြီးကဖန်စီခံခါရီလူပေါင်းစုစုပေါင်း2900တရာရှာစီလေးဦးရှိပြီးကရောင်းအထေက2200ရှိုင်းစီလေးဦးမှာထိမ့်သိမ့်ခံနေရာစီပရိုက်ဗနာထိမ့်သိမ့်ခံနေရာလူတီအနာက1922ဦးမှာထောင်တန်ရှာမဲ့ခံထားရပါရီအခုတောင်စားပြီးခရတဲ့တောင်းဒီကိုရေဒီယို NUG အပွေးသားတီကပြပိုထားသောဖရိုက်ပါရီ
တရားမှုကိုစတင်တော့မေဥပံများပွေလန်းပြီးပြည်သူအားလားပြည်သူများတရားရှိဖို့လိုအပ်ပြီးပြည်သူနဲ့ပြည်သူကြားကပေါင်းကူတနာတစ်စင်းဖြစ်ဖို့ကြီ
းဒီကနေ့ကတော့ဒီမျှနဲ့ပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်